ညမနိုင်ငံမှာလူသိများတဲ့သတင်းသမားဦးကျော်မင်းဆွေတရုတ်ဆောင်မေပကြီးနဲ့အဆိုတော်ရွှေဤသိန်းတန်တို့ကိုတက်မတော်အကြီးညိုပြအောင်လှုပ်ဆောင်မှုပုံမှန်900ကကြီးနဲ့အမှုဖွင့်လိုက်ပါတယ်။ပကြီးကြီးကျေးရွာပေါ်မှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုအတွင်ပြည်သူအများအပြားသေဆုံးခဲ့ပြီးတဲ့နောက်ဝန်ထဲကြောင့်လူမှုကွန်ရက်တွေမှာဖော်ပြခဲ့ပြီးတဲ့နောက်လူငယ်တဲ့ဆယ်ရက်လောက်ခရဲကသူတို့သု စစ်တပ်ကလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဝန်ထမ်းကြောင်းလူမှုကွန်ရက်တွေပေါ်မှာတင်ခဲ့ပြီးတဲ့နောက်မှာလူသိမြင်ရတဲ့သတင်းသမားဦးကျော်မင်းဆွေတရုတ်ဆောင်မေပကြီးနဲ့အဆိုတော်ရွှေသိန်းနံတို့ကိုစစ်ကောင်စီကပုံမှန်905ကနဲ့အမှုဖွင့်လိုက်တာဖြစ်တယ်လို့တရားရုံးနဲ့နှိဆက်သူတူကဇီဝီကိုပြောပါတယ
်။ဦးကျော်မင်းဆွေကတို့တမလူလေးအကြီးကြီးဟာဖြစ်စဉ်နဲ့ပတ်သက်ပြီးတော့ Facebook မှာသူရေးလိုက်တဲ့ post တစ်ခုနဲ့ညှိသွားတယ်လို့ပြောတယ်။သူပြောရင်းဝင်ပြီးမင်းများတော့အဆောင်မျိုးမှရေခမ်းကိုအပ်လိုက်တယ်။ရတကြီးပုံမှ95ဒက်စကကြီးနဲ့ဆွဲထားတယ်လို့ပြောတယ်။အတူတူပဲဟိုရွှေသိန်းနံရဲ့ကျင်းရှင်မင်းကြီးလေးကြီးရဲ့ကိမာကြီးရဲ့သူတို့နှစ်ယောက်ကတော့ရောက်တဲ့ပုံမှာသူတို့လည်း95ကကြီးနဲ့ဆွဲထားတယ်လို့ပြောတယ်။
သူတို့တုံးတွေကမေပကြီးနဲ့ရွှေသိန်းနံတို့ကို AP7 ရဲ့ဥကျော်မင်းဆွေကို AP7 ရဲ့နေ့ကအာနာပိုင်တွေကခိတခေါ်ယူမင်းမြန်မှုအတွက်လို့ဆိုပြီးတော့ခေါ်ယူသွားတာဖြစ်တယ်လို့ပြောပါတယ်။ဖန်စီခံရသူတွေကိုရန်ကုန်မြို့အောင်တပြည်စစ်ကြောကြီးမှာဆဲရကြအောင်စစ်ဆီးခဲ့ပြီးတဲ့နောက်မှာအခုတော့တက်မတော်အကြီးညူပြည့်အောင်လှုပ်ဆောင်မှုပုံမှန်905ကတက်ပြီးတော့တရားစွဲတာဖြစ်ပါတယ်။ဥကျော်မင်းဆွေကိုစမ်းကြောင်းမြို့နယ်ရဲစခန်းမေပကြီးနဲ့ရွှေသိန်းနံတို့ကိုမြောက်တကုံမြို့နယ်ရဲစခန်းတို့ကို AP20 ရဲ့ကြာသာပရိနိညာပိုင်းကပြန်လည်ပို့ဆောင်ချုံနောင်ချပြီးတော့အမှုဖွင့်လိုက်တာဖြစ်ပါတယ်။မတ်ရွှေသိန်းနံရဲ့မိသားစုကိုဆက်တွေ့ရမှာတော့လက်တလောဘာမှမဖြေချားလို့VOA ကိုတုံ့ပြန်ပြီးမှဖမ်းဆီးခံရတာမှန်ကန်ကြောင်းအတည်ပြုပါတယ်။ကျန်တဲ့မတ်မေပကြီးတို့မိသားစုကိုတော့ VOA ဘက်ကဆက်တွေ့ဖို့ကြိုးစားနေပါတယ်။ဥကျော်မင်းဆွေမေပကြီးနဲ့ရွှေသိန်းနံတို့ကိုပစီကြီးကြေးရွာလေချောင်းကတက်ခိုက်ခံရတဲ့ပတ်သက်လို့ဝန်ထမ်းကြောင်လူမှုကွန်ရက်မှာဖော်ပြတာဟာအကြမ်းဖက်မှုကိုအားပေးရာရောက်လို့ဖမ်းဆီးပါဆိုပြီးစစ်ကောင်စီကိုထောက်ခံသူတွေက Telegram Channel တွေကနေပြီးတော့လှုံ့ဆော်ခဲ့တာရှိပါတယ်။အဲ့လိုလှုံ့ဆော်ပြီးတော့မကြခင်မှာပဲသူတို့တွေဖမ်းဆီးခံရတာဖြစ်ပါတယ်။ဥကျော်မင်းဆွေဟာ The Voice Weekly အပတ်စဉ်ထုတ်ကြနေတဲ့ Editor ချုပ်ဖြစ်တာဝန်ယူခဲ့သူဖြစ်ပြီးတော့ပြည်တွင်းမှာသတင်းစာဆရာတူဖြစ်လူသိများသူလည်းဖြစ်ပါတယ်။2019ခုနှစ်က82နှစ်မြောက်တက်မတော်နေ့ကိုဂုဏ်ပြုတဲ့ပြည်တော်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီးတော့ The Voice သတင်းစာမှာဖော်ပြခဲ့လို့အဲ့ဒီအချိန်က Editor ချုပ်ကိုကျော်မင်းဆွေကိုဆက်သွယ်ရေးဥပဒေပုံမှန်66ကကြီးသတင်းမီဒီယာဥပဒေပုံမှန်25ခါရုံနဲ့စစ်တပ်ကအမှုဖွင့်ဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းမှာငွေကြေးအာမခံနဲ့တရသေးပြန်လွတ်လာခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလည်းမကြာခဏခေါ်ယူမေးမြန်းမှုတွေရှိခဲ့ပါတယ်။မေပကြီးကတော့တရုတ်ဆောင်တူဖြစ်ပြီးလက်ရှိမှာစီးပွားရေးလုပ်ငန်းတချို့အတွက်အွန်လိုင်းကနေဓာတ်ရိုက်ထုတ်လွှင့်ပြီးတော့ဈေးရောင်းချပေးနေသူဖြစ်ပါတယ်။အစိုးရရွှေသိမ်းနံကတော့မြန်မာနိုင်ငံကအထင်ကရကွယ်လွန်သူအစိုးရကြီးတွန်တေးသိမ်းတန်ရဲ့သမီးဖြစ်ပြီးသူကိုယ်တိုင်လည်းတေးသချင်းများစွာတီးဆိုပြီးတော့နာမည်ကြီးတဲ့အစိုးရတူလည်းဖြစ်ပါရဲ့ရှင်။